အစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ရှစ်ကြိမ်မြောက်ဆွေးနွေးပွဲဟာဒီကနေ့ပြီးဆုံးသွားပြီးတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA ကိုအချောတက်ညှိနှိုင်းနိုင်တာမရှိသလိုဆွေးနွေးဖို့တင်ပြထားတဲ့အခြားအချက်၃ချက်ကိုလည်းဆုံးဖြတ်ချက်မချနိုင်ခဲ့ပါဘူး။ဆွေးနွေးပွဲအပြီးမှာတော့နောက်တစ်ကြိမ်အစည်းအဝေးကိုဩဂုတ်လဆန်းမှာထပ်မံကျင်းပဖို့နှစ်ဖက်သဘောတူညီခဲ့ပြီးဒီအစည်းအဝေးမှာ NCA ကိုအချောတက်နိုင်မယ်လို့မျှော်လင့်ထားကြပါတယ်။အပြည့်စုံကိုတော့ VOA သတင်းနောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့၊သူရဲ့ကြာကျင်းပခဲ့တဲ့အစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့အစိုးရညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ SCDO ရဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA အချောတက်ညှိနှိုင်းဆွေးနွေးပွဲဟာဒီကနေ့နေ့ကင်း12နာရီခွဲလောက်မှာပြီးဆုံးသွားခဲ့တာဖြစ်ပါတယ်။ဒီကနေ့အစည်းအဝေးပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ SD2 အဖွဲ့ခေါင်းဆောင်နှစ်ဖြစ်တဲ့ပူးစင်ကျုံကအဓိကညှိနှိုင်းဖို့ကြံရှိနေတဲ့အချက်ကတော့ NCA လက်မှတ်ရေးထိုးရာမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အလုံးပါဝင်ရေးဆိုတဲ့အချက်ဖြစ်ပြီးဒီအချက်ကိုနှစ်ဖက်အဖွဲ့အစည်းတွေကအထက်ကိုတင်ပြဖို့ရှိနေကြောင်းပြောပါတယ်
ဒီကနေ့ရှိချိန်များဆွေးနွေးပွဲမှာလည်းပဲကျွန်တော်တို့ဒီ NCCG အဖွဲ့ဝင်ဖွဲ့စည်းများအားလုံးဒီကွာလက်မှတ်ထိုးဖို့ရာအတွက်ကျွန်တော်တို့ဆွေးနွေးရဖြစ်ပါတယ်။ဒါပေမဲ့အစိုးရဘက်ကတော့ကျွန်တော်တို့ဒီ NCCG အဖွဲ့ဝင်ဖွဲ့စည်းတွေက6ဖွဲ့ကိုကျွန်တော်တို့ဒီလက်မှတ်ရေးထိုးတဲ့နေရာမှာဒါမပါဝင်နိုင်သေးဘူး။နောက်ကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲမှာပါဝင်လာနိုင်အောင်အားလုံးပါဝင်ဖို့ဒီမျိုးကိုကျွန်တော်စဉ်းစားပေးမယ်လို့တော့ဒီကနေ့ဆွေးနွေးတာရှိပါတယ်။တော့ဒီကိစ္စကိုတော့ကျွန်တော်မပြည့်ပြည့်ဘူး။ဗျာ UPC ရှင်နေနဲ့ကျွန်တော်တို့ဓမ္မရကြီးရှင်မှာတော့လည်းကောင်း၊နောက် UPC ရှင်မှာတော့လည်းကောင်းပြည်ပြဖို့ရှိမှာဖြစ်တယ်လို့ကျွန်တော်တို့ဒီဒိုင်နာလက်နဲ့ကဖွဲ့စည်းများကလည်းပဲကျွန်တော်တို့ဒီရဲ့ခေါင်းဆောင်တွေရှိတဲ့ command center လို့ပြောပါမယ်။ဒါတွေကိုပြန်လည်ပြမကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်
။ NCA လက်မှတ်ရေးထိုးဖို့မပါဝင်သေးတဲ့အဖွဲ့တွေကတော့ဝါအမျိုးသားအဖွဲ့ချုပ် WNO ရခိုင်မျိုးသားကောင်စီ ANC လာဟုဒီမိုကရက်တစ်သမဂ္ဂ LDU ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF ကိုကန်းအဖွဲ့ဖြစ်တဲ့မြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ MNDAA နဲ့ရခိုင်တပ်မတော် AA တို့ဖြစ်ပါတယ်မြန်မာငြိမ်းချမ်းရေးစင်တာကအကြီးအကဲကြံပေဦးလောင်မောင်ရွှေကဒီအဖွဲ့စည်းတွေကိုအစိုးရဘက်ကချန်လက်ထားခဲ့တယ်လို့မြူစာကြောင်းအခုလိုပြောပါတယ
်လက်မဆိုးရဆဲရောက်ရင်တစ်ဖက်ထိုးပြီးတယ်လိုက်နာလိုက်နာဖို့ချက်ချင်းလိုက်နာဖို့ဖြစ်နိုင်တဲ့အဖွဲ့အနေနဲ့နှုံးတဲ့သဘောပါ။ဇန်နဲ့အဖွဲ့လိုလည်းချမှတ်ထားဘူးဒီနေ့ဆွေးနွေးပွဲမှာလည်းဦးလန်းရှာမယ်ဘလို့ဆက်သွားမလဲဆိုတဲ့အဟောင်းအန်သာကောင်းဆောင်တွေဘက်ကလည်းအာမခံတဲ့အခုအနေနဲ့တောင်းတာရှိတယ်။အစိုးရဘက်ကလည်းဒါကိုပြန်ပြီးတော့ကျွန်တော်ဆွေးနွေးပွဲမှာပြန်ဆွေးနွေးဖို့ရှိတယ်ဆိုတော့ချန်ထားတဲ့သဘောလို့တော့ကျွန်တော်ဘက်ကမပြောနိုင်ဘူး။အဲ့တော့ဆက်ပြီးတော့ဒီ process ကဆက်သွားမယ်။ဒါပေမဲ့ NCA လက်မှတ်ထိုးတာနဲ့ချက်ချင်းတက်ရောက်မှာတော့ခုနကတော့ထိုးတဲ့အဖွဲ့တွေကတော့ချက်ချင်းဆောက်ထင်းလိုက်နာမယ်ဟာဖြစ်နိုင်ကြည့်ရှိတာကိုဘယ်လိုပြောတယ်ဆိုတဲ့ပုံပေါ်
တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတော့အားလုံးပါဝင်မှတနိုင်ငံလုံးအပြစ်ခတ်ရစဲရေးဟာပြည်ပြည့်စုံနဲ့ငြိမ်းချမ်းရေးဖြစ်မယ်လို့ခံယူထားကြောင်းပူးစင်ကျုံကထပ်မံရှင်းလင်းခဲ့ပါတဲ့ဒီဆွေးနွေးပွဲမှာလော်ခိလာညီလာခံကတင်ပြတဲ့ NCA ပြင်ဆင်ရေးအချက်73ချက်အနက်က10ချက်ကိုဆွေးနွေးနိုင်ခဲ့ပြီးကျန်3ချက်ကိုတော့နှစ်ဖက်ကိုယ်စားလှယ်အဖွဲ့တွေကအထက်ခေါင်းဆောင်တွေကိုတင်ပြပြီးထပ်မံဆွေးနွေးရမှာဖြစ်ပါတယ်ဒါအပြင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတင်ပြတဲ့ NCA စာချုပ်လက်မှတ်ရေးထိုးရာမှာပါဝင်မဲ့လူပုဂ္ဂိုလ်တွေနိုင်ငံတကာနဲ့ပြည်တွင်းပြည်ပကအတိတ်တက်တွေတွေဆိုတဲ့အချက်တွေဟာလည်းနောက်ဆွေးနွေးပွဲမှာထည့်သွင်းဆွေးနွေးဖို့ကြံရှိနေပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီအဖွဲ့ဒုဥက္ကဋ္ဌတဦးဖြစ်တဲ့ဦးသိန်းစော်ကဩဂုတ်လဆန်းမှာကျင်းပမဲ့ဆွေးနွေးပွဲမှာအခက်အခဲမရှိနိုင်ကြောင်းသုံးသပ်ပြောဆိုပါတယ်။
သုံးချက်ကလည်းမူအားဖြင့်သဘောတူညီမှုရပြီးပြီအထိုင်းလျောက်ကလေးညှိဖို့ပဲကြံနေဆိုတော့စာချုပ်မူကြောအတွက်ကိုစိုးရိမ်ပွဲအကြောင်းမရှိပါဘူးအဲကြံတာလည်းဘာမှမရှိပါဘူးကြံတာလည်းဘယ်သူတွေလက်မှတ်ထိုးမလဲဘယ်သူတွေပါမလဲဒါတော့ပဲလူကြီးတွေရဲ့မူဝါဒခံယူပြီးကျွန်တော်ဆက်ဆွေးနွေးသွားလိုက်ရုံနဲ့ရှိတာဒါတစ်ဖက်ဘာမှခက်ခဲမရှိနိုင်ဘူးအတတ်နိုင်ဆုံးတော့ကျွန်တော်တို့ကပြည့်ပြည့်စုံစုံပြည့်ပြည့်ဝဝနဲ့အားလုံးညှို့ညွတ်နှက်မြတ်တာဖြစ်ဖို့ကြိုးစားနေတာပဲလေနော်
လက်တလုံးအစိုးရတက်တဲ့တိုက်ပွဲတွေဖြစ်ပွားခဲ့တဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းရဲ့အတွင်းရင်းမှုစက်ခွန်ဆိုင်ကတော့လက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်မှာအခုလိုပြောဆိုပါတယ်
တစ်ဆုံနေတယ်လို့မပြောနိုင်သေးဘူးအားလုံးနီးနာရှာကြမှာပေါ့နောက်တစ်ဆုံနေတဲ့ဟာမဖြစ်အောင်နီးနာရှာပြီးတော့မှဒါကိုကျော်လွှတ်နိုင်ဖို့ကြိုးစားကြမှာပေါ့အဲ့ဒီသဘောရှိပါတယ်နှစ်ဖက်စလုံးက
Lame Okula Zama, Jimbame, Sunu Buema, Tenangalo, Chica, Takemu, Jesse, Sajo, NCEGO, Chota Name Suyin, Hugo Buen Matangema, Sajoku, Tibu, Lemma Yitu Nama, Pipare. Hugo Buen Matangi, Lemma Yitu Buguro, Suya Pue Baga, Lulani the Lu, Diana Lenagai, Puri Bagale, Juban Bama, Chichang, Trinto Bian Tabare.